ထိုင်းနိုင်ငံမှာဆိုးရွားကိုစန့်ကျင်ဆန္ဒပြနေသူတွေပေါ်နှင်းနှင်းမှုတွေလုပ်ခဲ့ပြီးမိရှုဖြစ်စီမှုတွေတက်ခတ်မှုတွေဖြစ်ပွားခဲ့တဲ့နောက်ဘန်ကောက်မြို့နယ်အခြားခရိုင်ဒေသအနည်းဆုံး20ခုမှာအဆိုးရွားကနေဝင်မိငင်ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။အင်ဂျင်နေဝင်ဆန္ဒပြသူတွေရဲ့ခေါင်းဆောင်တွေလက်နက်ချဖမ်းခံခဲ့ကြပေမဲ့ဆန္ဒပြသမားတွေကဒီကနေ့မြို့တော်တစ်ခွင်မှာရှိတဲ့အဆောက်အဦတွေကိုမိရှုဖြစ်စီမှုတွေလုပ်ခဲ့ကြတာပါ။ထိုင်းစတောက်ရှယ်ယာဈေးကွက်အဓိကကုန်တက်ကြီးတစ်ခုနောက်ဒေသခံရုပ်မြင်သံကြားဌာနတစ်ခုနဲ့ဘန်တွေမှာမိလောင်မှုတွေဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်မှုတွေဟာဆိုရင်ဘန်ကောက်မြို့အပြင်တခြားနယ်မြေမှာပါဖြစ်ပွားနေပြီးဥဒုံဌာနီခွန်ခေးမြို့ကဆိုးရွားဆောက်ဦးတွေကိုလည်းဆန္ဒပြသူတွေကမီးတင်ရှို့ခဲ့ကြပါတယ်။စစ်တပ်ကဆန္ဒပြသူတွေရဲ့အကာအရန်အတားအဆီးတွေနဲ့စခန်းချထားတဲ့နေရာတွေကိုဒီကနေ့တင်းဝင်ရောက်ဖြိုခွင်းခဲ့တဲ့နောက်ပိုင်းမှာတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားခဲ့ရပါဒီကနေ့လုံညုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေအတွင်းမှာတော့အနည်းဆုံးလူ6ဦးသေဆုံးပြီး60ကျော်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဆန္ဒပြသူတွေရဲ့ခေါင်းဆောင်တွေကသွေးမြေကျမှုတွေကိုရှောင်ရှားနိုင်မှုဆန္ဒပြပွဲတွေကိုအဆုံးသတ်တဲ့အကြောင်းဒီကနေ့မှာပဲကြေညာခဲ့တာပါ။ဒီကနေ့လုံညုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေအတွင်းမှာတော့အီတလီသတင်းတောက်2ဦးလည်းသေဆုံးပြီးနောက်ထပ်နိုင်ငံခြားသတင်းတောက်2ဦးကလည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါ။